ရခိုင်ပြည်နယ်စစ်တွေမြို့မှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနေကုန်ကူးပြီးပြန်လာတဲ့ကုန်သင်္ဘော၄စီးပေါ်ကကုန်တွေကိုကိုဗစ် -19 ရောဂါရှိမရှိကျန်းမာရေးတာဝန်ရှိသူတွေစောင့်ကြည့်စစ်ဆေးနေတာမှာအတည်ပြုလူနာ၄ယောက်တွေ့ရှိခဲ့ပါတယ်။ကုန်တွေကိုသင်္ဘောပေါ်မှာပဲကွာရန်တင်းလုပ်ဒီကြားခွဲထားတဲ့အချိန်စစ်ဆေးတွေ့ရှိတာဖြစ်တယ်လို့ရခိုင်ပြည်နယ်ကျန်းမာရေးဦးစီးဌာနပြောခွင့်ရဒေါက်တာစိုးဝင်းပိုင်ကဗီအိုမြန်မာပိုင်းကိုပြောပါတယ
်။အဲဆက်ကုန်တွေသွားနေတဲ့သင်္ဘောတွေကကျွန်တော်တို့ကွာရန်တင်းဝင်ရတာပေါ့နော်။အော်ကွာရန်တင်းကဆဲဝင်ရတယ်ကျွန်တော်တို့၃ရက်မြောက်နေ့မှတစ်ချိန်ယူတယ်၊၇ရက်နေ့မှတစ်ချိန်ယူတယ်။အဲဒီနှစ်ချိန် negative ဆိုရင်တော့မှကျွန်တော်တို့က၁၀ရက်တော့နေရတယ်ပြီးတာမှပဲကျွန်တော်တို့ contact ခွင့်ရတာပေါ့။အဲတော့အဲလိုစစ်နေတဲ့ကြားမှာခဏရကျွန်တော်တို့ဘုံလေးစီးကလူ40ဆစ်လိုက်တာပေါ့အဲ့40တဲ့အားမှာဘုံနှစ်စီးကလူ2ယောက်2ယောက်စီးနဲ့4ယောက်ကပေါ့ဆစ်ထွက်တာ
ကိုဗစ်ဒီပူလူနာကုန်တွေ4ဦးကိုစစ်တွေပြည်သူဆေးရုံမှာဆေးကုသပေးနေပါတယ်ကိုဗစ်ဒီပူလူနာတွေ့တာကြောင့်ကုန်သင်္ဘော4စီးလုံးကိုကန့်ကောက်ခွင့်မပေးသေးတယ်လို့သင်္ဘောပေါ်ကကုန်တွေကိုလည်းကန့်ဆင်းခွင့်မပေးသေးပဲအသွားလာကန့်တတ်ထားပြီးစောင့်ကြည့်နေတယ်လို့ရခိုင်ပြည်နယ်ကုန်တွေများအသိဥက္ကဋ္ဌဦးတင်အောင်ဦးကပြောပါတယ်
ခုကတော့အဲ့ဒီကနေဝင်လာတဲ့လေတွေကိုကျွန်တော်တို့ကဒီဘက်မှာဟိုတက်ဆိုင်ရကျွန်တော်တို့ volunteer တွေကနောက်တက်ဆိုင်ရဒီရေချောင်းရေးရဲ့ကောဒါနေမြတာဝန်ထမ်းတွေနဲ့ကောအကုန်လုံးကျွန်တော်တို့ညှိနှိုင်းပြီးတော့ဒီဟာကိုပြီးခဲ့တဲ့အင်္ဂါနေ့ကပေါ့လေပြီးခဲ့ဒီအပတ်အင်္ဂါနေ့ကပဲကျွန်တော်တို့ဟိုဟာစပြီးတော့ဒါနှာခေါင်း test တွေယူပါတယ်ဟိုလူ40ယူပါတယ်လူ40ယူခဲ့တဲ့အချိန်မှာကျွန်တော်တို့4ဦးပေါ့လေ positive 4ဦးတွေ့တယ်ဆိုပြီးတော့ဟိုကျွန်တော်တို့တော့ကျွန်တော်တို့လည်းအကြောင်းကြားပါတယ်ပြီးညနေပိုင်းမှာပဲအဲ့ဒီလေတွေကိုအဲ့ဒီလေတွေ့တဲ့လူတွေအကုန်လုံးကတော့ကျွန်တော်တို့ဒီကုသရေးဟိုဌာနကိုသူတို့ကုသရေးဌာနကိုသူတို့ဒီနေချမ်းပါရဲ့အစီအစဉ်နဲ့ပဲဒါခေါ်ဆောင်တော့ပါပြီဒါကျန်တဲ့လေသားတွေကိုတော့လက်ရှိအဲ့ဒီလေပေါ်မှာပဲနောက်တစ်ချိန်ယူရအောင်ပါပါသူနောက်တစ်ချိန်ယူပြီးတော့မှဒါ negative ဖြစ်တဲ့လေသားတွေပဲဒါကျွန်တော်တို့ဟိုကျူကနေထွက်ခွင့်ရမှာပေါ့
ရခိုင်ပြည်နယ်ရဲ့အဓိကနယ်စပ်ကုန်သွယ်ရေးဖြစ်တဲ့စစ်တွေဘင်္ဂလားဒေ့ရှ်ကုန်သွယ်ရေးလမ်းကြောင်းတွေကိုပြီးခဲ့တဲ့2020ပြည့်နှစ်ဇွန်လကတည်းကကိုဗစ် -19 ကာယရောဂါကူးစက်မှုကြောင့်ပိတ်ထားခဲ့တာပါရောဂါကူးစက်မှုဇွန်နေလာတာကြောင့်ပြီးခဲ့တဲ့လအီဘီလာကမှနယ်စပ်ကုန်သွယ်ရေးလမ်းကြောင်းကိုပြန်ဖွင့်ပေးခဲ့တာပါအခုလိုဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားလာကုန်ကူးနေတဲ့ကုန်တွေတချို့မှာကိုဗစ်ကူးစက်ခဲ့ပေမဲ့မကြခင်ကမှပြန်ဖွင့်တဲ့နယ်စပ်ကုန်သွယ်ရေးလမ်းကြောင်းတွေပိတ်ဖို့တက်ဆိုင်ရာကညွှန်ကြားလာတာမျိုးမရှိသေးဘူးလို့ရခိုင်ပြည်နယ်ကုန်သွယ်များအသင်းဥက္ကဋ္ဌဦးတင်အောင်ဦးကပြောပါတယ
်ကျွန်တော်တို့ရခိုင်ပြည်နယ်ကုန်သွယ်စက်မှုအသင်းရနဲ့ဦးဆောင်ပြီးတော့ဒီဟာကိုကြက်မက်မက်ကျွန်တော်တို့ဒီဟာထားနိုင်တယ်ထားပြီးတော့ဒီပြန်ဝင်လာတဲ့လူတွေကိုကျွန်တော်တို့ကဒါ test လုပ်နိုင်တယ်ပေါ့လေလုပ်နိုင်တဲ့အတွက်ဒါတွေ့ကြည့်ရရင်ဖြစ်ပါတယ်အဲ့တော့ဒီဟာအဲ့လိုမလုပ်ဘဲနဲ့ဒါတရားမဝင်ကုန်သွယ်မှုတွေအများကြီးလုပ်နေပြီဆိုလို့ရှိရင်တော့ဒါထိန်းချုပ်ရတာရန်ခတ်တော့ပါလိမ့်မယ်အဲ့တော့အဲ့ဒီအတွက်လည်းကျွန်တော်တို့ကတော့ဒီကဟိုဒီနေ့အဲဆိုအပ်ဖက်ကိုလည်းကျွန်တော်တို့ဒါတင်ပြတင်တဲ့ဟာတွေကိုလည်းကျွန်တော်တို့တင်ပြထားတဲ့အကြောင်းအသေးရှိပါတယ်သူတို့ဘက်ကလည်းဒါလိုက်ရောပြတင်တဲ့ဟာတွေနောက်တစ်ခုကပို့ပြီးတော့ဒီထက်ကောင်းဝင်တဲ့အစီအမံတွေကကျွန်တော်တို့လက်ရှိပြီးတော့ဟိုကျွန်တော်တို့ကိုပေးမယ်လို့တော့ပြောထားပါတယ်ကောင်းဝင်တဲ့ဒီထက်ပြီးတော့ပို့ပြီးတော့ဟို second တခြားဖြစ်နိုင်အောင်လုပ်လာနိုင်မဲ့ခြေနေလေးတွေအဲ့ဒါတွေနဲ့လုပ်မယ်ဆိုပြီးတော့ဟိုကျွန်တော်တို့လည်းညှိနှိုင်းထားတာတွေတော့ရှိပါတယ်အပိတ်ဖို့အစီအစဉ်တော့လောလောဆယ်ပြီးတော့ကျွန်တော်တို့ဘာမှအကြောင်းကြားတာမရှိပါဘူး
။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့ဖေဖော်ဝါရီလ2ရက်နေ့အထိ COVID-19 အတည်ပြုလူနာ4264ယောက်ရှိခဲ့ပြီး38ယောက်သေဆုံးခဲ့ပါတယ်။ကျန်းမာရေးဝန်ကြီးဌာနရဲ့မေလ12ရက်ည8နာရီထုတ်ပြန်ချက်အရတနင်္ဂနွေလုံးတောက်ခွဲနမူနာ1482ခုကိုစစ်ဆေးတဲ့အထက်က COVID အတည်ပြုလူနာ23ယောက်ရှိပါတယ်။မြန်မာတနင်္ဂနွေလုံးမှာစုစုပေါင်းအတည်ပြုလူနာက143,000နီးပါးရှိပြီးသေဆုံးသူ3,200ကျော်ရှိတယ်လို့ကျန်းမာရေးဌာနဆင်းမှဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဆီယနာသိမ်းပြီးတဲ့နောက်ကိုဗစ်ရောဂါရှိမရှိစစ်ဆေးတဲ့ဆေးသူဒေသနာဦးစီးဌာနနဲ့ဆေးရုံတွေကဆရာဝန်တွေ၊ဆေးဝန်တန်းတွေအာဏာပိစံနဲ့ရုံးမတက် CDM လို့ရှာမှုမှာပါဝင်ခဲ့ကြပါတယ်။အခုဆိုကိုဗစ်တောက်ခွဲနမူနာစစ်ဆေးတဲ့ပမာဏတိတိတတ်တာလျော့သွားခဲ့တာမှာအာဏာမသိခင်ကတနေ့ကိုတောင်းကနန်းအရေအတွက်စစ်ဆေးခဲ့တာကနေအခုဆိုတရက်ထောင်ကနန်းလောက်ပဲစစ်ဆေးနိုင်ပါတယ်ခင်ဗျာ